မြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကန်အဖွဲ့တွေစစ်ရေးပဋိပက္ခဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်15မြို့နယ်ကဒေသခံတွေလူအခွင့်အရေးချိုးဖောက်ခံရမှုနဲ့ပတ်သက်လို့တောင်းပလောင်အမျိုးသမီးဖွဲ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပဖို့စီစဉ်ခဲ့တာကိုဒေသခံအာဏာပိုင်တွေကပိတ်ပင်လိုက်ပါတယ်။ဒီအစဉ်ခံစားမှာတပ်မတော်ရဲ့ပုံရိပ်ကိုထိခိုက်တဲ့အကြောင်းအရာတွေပါနေလို့ပိတ်ပင်ခံရတာလို့ဆိုပါတယ်။အကြောင်းဆုံးကတော့ထိုင်းချီဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ပြောပြမှာပါ။
ဟုတ်ကဲ့ပါတောင်ပလောင်မျိုးရမီဖွဲ့ကနေမှတ်တမ်းပြုစုထားတဲ့ညင်ပန်းနှိမ့်ဆက်ရန်လေ့ကျင့်သားသူများစီရင်ခံစာနဲ့ပတ်သက်ပြီးဒီကနေ့သတင်းစာရှင်းလင်းပွဲပြုလုပ်မဲ့ကိစ္စကိုဒေသခံအာဏာပိုင်တွေကနေတာမြင့်ပိတ်ပင်ခဲ့တယ်လို့တောင်မျိုးရမီဖွဲ့စီခေါင်းဆောင်ဖြစ်သူလွေးပူညိုးကအခုလိုပြောပါတယ
်ဒီအစီရင်ခံစာစစ်တပ်နဲ့ပတ်သက်နေလို့တဲ့လုံးလို့မရဘူးတဲ့အထက်ကလည်းလုံးခွင့်မပြုဘူးလို့ပြောတယ်ကျွန်တော်တို့
တမ်းပလောင်မျိုးရမီဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ကြိုးပမ်းရမှာနှစ်ကြိမ်တိတိပိတ်ပင်ခြင်းခံခဲ့ရတာပါဆွန်လ25ရင်းနေတုန်းကလည်းရန်ကုန်မြို့အော့ချစ်ဟိုတယ်မှာပြုလုပ်ဖို့စီစဉ်ထားရမှာအာနာပိုင်တို့ကနေတားမြစ်ခဲ့လို့အခု XR ဟိုတယ်မှာပြောင်းလဲကျင်းပရမှာလဲဒုတိယအကြိမ်တားမြစ်ပိတ်ပင်ခြင်းခံခဲ့ရတယ်လို့မှလွေးပူညူးကပြောပါတယ်အရင်ကသတင်းစာရှင်းလင်းပွဲပြုလုပ်ရမှာတားမြစ်ပိတ်ပင်မှုတွေမရှိခဲ့ပေမဲ့အခုလိုပိတ်ပင်တဲ့အကြောင်းရင်းဟာအစီအကံစာမှာတမတော်ရဲ့ပုံရိပ်ကိုထိခိုက်တဲ့အကြောင်းအရာတွေပါနေလို့ဖြစ်နိုင်ကြောင်းမှလွေးပူညူးကပြောပါတယ်အစည်းအကံစံထဲမှာဆိုရင်ရှမ်းပြည်နယ်မြောက်ပိုင်းတောင်ပလောင်ဒေသမှာစစ်ပွဲဖြစ်ပွားချိန်ပြည်ပခအတွင်း2023ခုနှစ်မတ်လကနေ2016ခုနှစ်မတ်လထိလူဟုရေးချိုးဖောက်မှုတွေကိုဖော်ပြထားတယ်လို့မှလွေးပူညိုးကခုလိုဆက်ပြောပါတယ်
တောင်ပလောင်ဒေသမှာပေါ့နော်စစ်ပွဲဖြစ်နေတဲ့အချိန်ကာလအတွက်တွင်ပြည်ပနေဆက်မှုနဲ့အဲ့ဒီတဲမွန်ဖန်ဆင်းမှုတွေတက်ဖြတ်မှုတွေနေမဆိုင်ရာကြံဖတ်မှုတွေကိုတစ်နှစ်တကြာနဲ့တစ်ချက်ပြန့်ပြတ်အစိုးရကဒီစစ်ပွဲရဲ့လက်နက်တစ်ခုဖြစ်သုံးချနေတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်ဒီတပ်မတော်ကပေါ့နော်အဲ့လိုဖြစ်တဲ့ခါကျတော့ဒီလိုနိုင်ငံတကာဥပဒေမှာလည်းဒီလိုမျိုးတစ်ချက်ပြန့်ပြတ်နဲ့တစ်နှစ်တကြာလူခွင့်ချိုးဖောက်မှုတွေကိုသုံးချနေတယ်ဆိုလို့ရှိရင်ဒါစီရဆုံးမှုချိုးဖောက်တယ်ဆိုမှကျွန်တော်တို့လည်းစီရဆုံးမှုချိုးဖောက်ကြောင်းကိုဖော်ပြထားတဲ့
ရှမ်းပြည်နယ်25မြို့နယ်ထဲကတပ်မတော်ကနေကျူးလွန်ထားတဲ့လူခုရေချိုးပမှုအမှုပေါင်းအရေအတွက်142ခုပါဝင်ပြီးမတရားဖမ်းဆီးညှဉ်းပန်းနှိပ်စက်မှုတပ်ဖြတ်မှုအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာနှောက်ယှက်မှုမသိမ်းကျင်းမှုစတဲ့ပြည်မှုကျူးလွန်ထားတဲ့ပုံမှာတောင်မျိုးသမီးဖွဲ့ကနေမှတ်တမ်းကောက်ယူစုဆောင်ထားတယ်လို့မှလွေးပူညိုကပြောပါတယ်ဒေသရှင်လင်းပွဲပိတ်ပင်မှုနဲ့ပတ်သက်လို့ဒံကြားရေးဝန်ကြီးဌာနနဲ့ပိတ်ပင်တာမျိုးမဟုတ်ပဲဒေသဆိုင်ရာအာဏာပိုင်တွေရဲ့စီမံခန့်ခွဲမှုအပိုင်းနဲ့သက်ဆိုင်တယ်လို့ယူဆကြောင်းဒံကြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဦးကျော်စင်သန့်ကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဒီဟာနဲ့ပတ်သက်လို့ရေးသားဖော်ပြမှုအပိုင်းတွေမှာကတော့ဆောင်ရွက်ထားတာတော့တော်တော်မရှိပါဘူးဗျဒံကြားရေးဝန်ကြီးဌာနအနေနဲ့လေကျန်တဲ့အပိုင်းကျတော့ကျွန်တော်တိကျ command ပေးကြတော့မရှိပါဘူးဒါကတော့မြို့နယ် general admin ရဲ့အပိုင်းပဲဖြစ်တယ်ဆိုတော့လေမြို့နယ်အုပ်ချုပ်ရေးရေးသားဒီဟာဆိုတော့အဲ့အဓိကတော့သူတို့ရဲ့စီမံခန့်ခွဲပိုင်းတွင်အပိုင်းထဲမှာလည်းဖြစ်နိုင်တယ်လေ
ပလောင်မျိုးရမီဖွဲ့ရဲ့သတင်းစာရှင်းလင်းပွဲဖိတ်ပြန်သားစီခံရမှုနဲ့ပတ်သက်ပြီးတော့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရသေးတာပြည်သူ့လွတ်တော်ကိုယ်စားလှယ်သုံးနှမ်းမိုးကလည်းသူ့အမြင်ကိုခုလိုပြောပါတယ
်။ကျွန်မအမြင်နဲ့ကတော့ဒါကမဖိတ်ပြန်သင့်ဘူးတိလား။ဒါပြည်သူလူထုအတွက်ကိုသူတို့ကလှုပ်ဆောင်နေတာ။ပြည်သူလူထုကအမှန်တကယ်ပဲလူအခွင့်အရေးချိုးဖောက်တာကိုခံနေရတယ်။တကယ်အစ်စ်အမှန်ပဲကျွန်တော်မျက်စိကိုတွေ့မှလည်းကျွန်တော်မြင်တွေ့နေရတယ်၊သားနေရတယ်၊ဒါကဘာတိအောင်မြင်နေရတယ်အကုန်လုံးရှားတွေ့နေရတယ်ပေါ့နော်။ဒီအစိုးရဖက်လေသမရောအနေနဲ့လေတို့ကမန်ကန်နဲ့နီလန်တို့ကဒါတကယ်ပဲတို့ကလူအခွင့်အရေးကိုအမှန်တကယ်မချိုးဖောက်ဘူးဆိုလို့ရှိရင်ဒီဟာကိုတို့ကအမှန်ဆိုလို့ရှိရင်ပြိပင်သားစီးတာမျိုးမလုပ်တဲ့
မြန်မာနိုင်ငံမှာရတားဆိုးရတက်လာပြီးနောက်ပိုင်းလွတ်လပ်စွာရေးသားထုတ်ဝေခွင့်စန္ဒဖော်ထုတ်ခွင့်တွေအတော်တန်ရရှိလာပြီလို့ဆိုပေမဲ့တမရောရေးနဲ့ပတ်သက်ပြီးလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကန့်တတ်ခံနေရစေလို့တောင်မျိုးမျိုးဖွဲ့စည်းခေါင်းဆောင်ဖြစ်သူမှလွေးပူညိုကခုလိုဆက်ပြောပါတယ
်မြန်မာမြန်မာပြည်ကဒီမိုကရေစီလမ်းကြောင်းကိုတွားနေပြီလို့အများကသတ်မှတ်ကြတယ်ပြောဆိုနေကြတဲ့အချိန်မှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဥစ္စာကိုဖော်ပြဖို့ကကျမတို့ရဲ့တာဝန်ပဲကျမတို့ကစစ်တပ်နဲ့ပတ်သက်တဲ့ကိစ္စဆိုပြောခွင့်မရှိဘူးလို့ပြောလို့ရှိရင်စစ်တပ်ကလည်းအုပ်ချုပ်နေသလားလို့တောင်မှဒါအပန်းတရားရှိစရာပဲ
ရှမ်းပြည်နယ်တန်းပလောင်ဒေသကစစ်ပွဲကာလတွင်လူခွေချိုးဖောက်နေရတဲ့အခြေအနေတွေကိုတန်းမျိုးမီဖွဲ့ကနေမြန်မာနိုင်ငံဆိုင်ရာကမ္ဘာကူလသမဂ္ဂလူခွေရာရှိမစ္စတန်ဟီလီနဲ့တွေ့ဆုံတင်ပြခဲ့ပြီးဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ထံတင်ပြသွားဖို့ကြိုးပမ်းနေစေလို့လည်းအဖွဲ့အစည်းဝင်ရှိသူတွေကပြောပါတယ်ခင်ဗျာ